မင်္ဂလာပါတော်ရရှင်များရှင်ကျမတင်ကြီးထိုက်ပါအမေရိကန်သမ္မတရွေးကောက်ပွဲမှာပထမဆုံးအမျိုးသမီးတစ်ဦးအနေနဲ့အနိုင်ရခဲ့သူရွေးကောက်ခံဒုတိယသမ္မတကမလာဟဲရစ်ဟာဒီသတင်းပါအတွင်သမိုင်းမှတ်တမ်းတင်ခဲ့ပါပြီအမေရိကန်ဆိုရရဲ့ဒုတိယအနာအကြီးဆုံးရာထူးနေရာအထိရှောက်လှမ်းလာတဲ့မစ်ဟဲရစ်ရဲ့အကြောင်းစူးစီးတင်ပြထားတဲ့ VOA ရဲ့လွှတ်တော်ဆိုင်ရာတာဝန်ခံကက်သရင်းချစ်စင်ရဲ့သတင်းဆောင်ပါကိုပြောပြပေးပါမယ်အမေရိကန်ပြည်ထောင်စုရဲ့သမိုင်းဝင်အခိုက်အတန့်တစ်ခုပ
ါ While I may be the first woman in this office, I will not be the last.
ဒီရုပ်အတွက်သူဟာပထမဆုံးအမျိုးသမီးပါဒါပေမဲ့နောက်ဆုံးမဟုတ်နိုင်ပါဘူးတဲ့ရွေးကောက်ခံဒုတိယသမ္မတကမလာဟဲရစ်ပါရှင်ဒုတိယသမ္မတအဖြစ်တာဝန်ထမ်းဆောင်ဖို့လူမဲနဲ့အိန္ဒိယအနွယ်အမေရိကန်အမျိုးသမီးတူဖြစ်တဲ့သူမကိုရွေးချယ်ခဲ့ကြတဲ့အတွက်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်နဲ့မဲဆန္ဒရှင်တွေကိုအသက်56နှစ်အရွယ်ဟဲရစ်ကကျေးဇူးတင်ကြောင်းပြောပါတယ်။ဗာဂျီးနီးယားတက္ကသိုလ်ကဘာဘရာပယ်ရီကအခုလိုပြောပါတယ
်။ We've had women as the Supreme Court. We have Nancy Pelosi.
ဘုရားရုံးချုပ်မှာအမျိုးသမီးတွေရှိနေပါပြီ။လွတ်တော်သဘာဝတည်းအဖြစ်လဲ Nancy Pelosi ရှိနေပါတယ်။ဒါပေမဲ့အစိုးရအဖွဲ့မှာတော့အမျိုးသမီးဒုတိယသမ္မတသမရဆိုတာမရှိသေးပါဘူးတဲ့ဒါတင်မကပါဘူးလူပြူမဟုတ်တဲ့အမျိုးသမီးနောက်တိုးတက်ရာတိုးတက်ချောင်းအတွက်ဒီနိုင်ငံကိုလာကြတဲ့ရွှေပြောင်းမိဘတွေကနေမွေးဖွားလာတဲ့အမျိုးသမီးတူဖြစ်နေတာပါလို့ပြောဆိုခဲ့တာပါအိန္ဒိယမိခင်နဲ့ဂျမေကာဖခင်တို့ကနေမွေးဖွားလာတဲ့ဟဲရစ်ဟာကယ်လီဖိုးနီးယားပြည်နယ်အောက်ကလန်မှာကြီးပြင်းခဲ့ပါတယ်လူမျိုးကွဲပြားမှုတွေကိုတသားတည်းဖြစ်စေရေးကြိုးပမ်းမှုတစ်စိတ်တစ်ပိုင်းအနေနဲ့သူငယ်ငယ်ကတက်ခဲ့တဲ့အကြောင်းကနိုင်ရမှာလဲသူ့ပုံကိုရေးဆွဲထားပါတယ်။ဒီမိုကရက်လွှတ်တော်မှဘာဘရာလီကအခုလိုပြောပါတယ
်။ She's broken so many glass.
အမျိုးသမီးတွေအတွက်မမြင်နိုင်တဲ့အတားအဆီးတွေကိုသူကချိုးဖောက်ခဲ့တာပါတဲ့။လူမဲတွေအများစုတက်ကြတဲ့ Washington DC Howard တက္ကသိုလ်ဘွဲ့ရ Harris က2004ခုနှစ်မှာဆန်ဖရန်စစ္စကိုရဲ့ပထမဆုံးသောလူမဲအမျိုးသမီးအစိုးရရှင်းနေဖြစ်လာခဲ့ပြီး2010ပြီးနှစ်မှာတော့ကယ်လီဖိုးနီးယားပြည်နယ်ရှင်းနေချုပ်ဖြစ်ခဲ့ပါတယ်ပြီးခဲ့တဲ့နှစ်ရာသီလူမဲအရေးဆန့်ကျင်ဆန္ဒပြမှုတွေအတွင်မှာတော့ဟဲရစ်ဟာလူတွေတိထားတာထက်ပိုပြီးတင်းမာတဲ့အစိုးရရှင်းနေတူဖြစ်တယ်ဆိုပြီးမကျေနပ်သူတချို့ရှိခဲ့သလိုတေတံကိစ္စနောက်ရဲတပ်ဖွဲ့ရဲ့မှားယွင်းတဲ့လုပ်ရက်တွေအပေါ်တာဝန်ခံမှုမရှိတဲ့အရေးတို့နဲ့ပတ်သက်ပြီးလဲအငင်းပွားပွဲဖြစ်ခဲ့ပါတယ
်
အထက်သို့တော့အမှအဖြစ်ရွေးကောက်ခံရပြီးတဲ့နောက်ဟဲရစ်အနေနဲ့ကယ်လီဖိုးနီးယားပြည်နယ်မှာပထမဆုံးမှတ်ချက်တင်နိုင်ခဲ့တာပါTexas တက္ကသိုလ်ကရှန်နန်ဘောင်းအိုဘရိုင်ကအခုလိုပြောပါတယ
် It's important that people
ကိုနီးသူလုပ်ပိုင်ခွင့်အာဏာရှိသူတွေနဲ့တွေ့ဆုံရတာဖြစ်ပြီးဒါကအရေးကြီးပါတယ်အတော်တရာမိတွေးတယောက်အဖြစ်သူ့ကိုယ်သူညှိုးလေရှိတဲ့ Harris ကရှင့်နေ Dolph M. Hope ကိုလက်ထပ်ထားတာဖြစ်ပြီးသူကလည်းအင်ဒီရောသမိုင်းမှာပထမဆုံးသောဒုတိယသမ္မတရဲ့ခင်ပွန်းဖြစ်လာမှာပါဒုတိယသမ္မတရဲ့အရေးကြီးဆုံးလုပ်ငန်းကတော့လူအယင်သမ္မတကိုစားတာဝန်ထမ်းဆောင်ဖို့အစင်းတဲ့ရှိရေးဖြစ်ပြီး Harris ကတော့သူ့ရဲ့သမိုင်းဝင်ပထမဆုံးဆိုတဲ့အခြေအနေတွေကိုသုံးလာနိုင်တယ်လို့သုံးသပ်သူတွေကပြောပါတယ်ဘာဂျီးနီးယားတက္ကသိုလ်က Barbara Perry ကအခုလိုပြောပါတယ်
She can be a stateswoman representing the United States.
သူမအနေနဲ့အမေရိကန်ရဲ့အဓိကအမျိုးသမီးနိုင်ငံရေးခေါင်းဆောင်တဦးဖြစ်လာနိုင်ပါတယ်။ဒါပေမဲ့လည်းသူ့ရဲ့တမှုထူးခြားတဲ့ပြရုပ်ကိုပြသနိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုတဝန်းကိုခီးသွားမယ်လို့ယူဆတဲ့အကြောင်းပြောဆိုခဲ့တာပါ။အင်ဂျူရောကကမ္ဘာအခမ်းအနားတဲ့အတွက်သူမရဲ့ဘိုးဘွားတွေနေထိုင်ခဲ့ရာအိန္ဒိယကရွာမှာလည်းဂုဏ်ပြုခဲ့ကြပါတယ်ရှင်။